င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ပြည်သင့်နိုင်ငံမှာပြည်သူတွေရဲ့မကျေနပ်ချက်တွေကိုနှင့်သိမ့်တဲ့အနေနဲ့သမ္မတကစီးပွားရေးဆိုင်ရာအပြောင်းအလဲတွေလုပ်ဖို့ကတိတွေပေးခဲ့ပါတယ်။စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်တယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယသမ္မတRamnath Kovind ကဒီကနေ့ပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုနှမ်းလောင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့တက်ကိုအတရေဖြတ်မှုနဲ့မြစ်ကြီးနားတရားရုံးကနေထောင်ချလိုက်တဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုအ мян ဆုံးပြန်ပြီးလွှတ်ပေးဖို့မြစ်ကြီးနားမှာဒီကနေ့ဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်
ဒီလိုမလိုလားအပ်တဲ့စစ်ကနေဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အနေအားဆိုကျွန်တော်တို့မကောင်းလို့ဖြစ်နေကျွန်တော်တို့ကချင်တမျိုးသားလုံးမဟုတ်ဘူး
ဒီဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်တဲ့လူလူအခြေပြုအဖွဲ့ကကိုနောင်လက်ဂျမ်မော်ဖြစ်ပါတယ်ရှင်ဒီသတင်းနဲ့ပတ်သက်ပြီးမကြခင်အပြည့်စုံနားဆင်ရပါမယ်နောက်ကချင်စစ်ပြေးဒုက္ခသည်8000လောက်ရိတ်ခါအခက်ခဲကြုံနေရတဲ့အတွက်မြမညီညာရေးလုပ်ငန်းစဉ်တွေမှာကူညီပေးနေတဲ့ Nippon Foundation နဲ့ဆွေးနွေးနေတဲ့နောက်ဆုံးအခြေအနေနောက်ကုလသမဂ္ဂအတွင်းမှုချုပ်ဦးတန့်ကွယ်လွန်ပြီးတဲ့နောက်သူ့ရဲ့ဇာပနာအခမ်းအနားကိုအကြောင်းပြုပြီးအရေးခင်းဖြစ်ခဲ့တဲ့44နှစ်နှစ်ပတ်လည်နေ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ပြည်သူနိုင်ငံမျိုးတော်တော်များများမှသတင်း၄ဘက်ကြားဆန္ဒပြပွဲတွေရှိခဲ့ပြီးတဲ့နောက်သမ္မတအမန်နျူအယ်မက်ခရွန်ကစီးပွားရေးဆိုင်ရာဂတိကဝတ်တချို့ပေးခဲ့ပါတယ်သူ့ရဲ့ပြောစကားတွေကြောင့်ပြည်သူတွေထိခိုက်ရတဲ့အပေါ်တာဝန်ယူပါတယ်လို့သမ္မတကတနင်္လာနေ့ညတုန်းကနိုင်ငံကိုရုံးပြန်တန်ကြားပေါ်ကနေမိန့်ခွန်းပြောခဲ့တာပါပင်စင်စားတွေအပေါ်အခွန်လျှော့ချရေးအနိုင်ဆုံးလောက်ခတလကိုယူရို100တိုးမြင့်ရေးနဲ့အချိန်ပိုလှုပ်ရှားတွေအတွက်အခွန်မကောက်ရေးစတဲ့ဆောင်ရွက်မှုတွေလှုပ်သွားမယ်လို့သမ္မတကကတိပေးခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့လည်းနှစ်ကုန်ချိန်မှာအခွန်ပေးစရာမလိုတဲ့ bonus ပေါက်စုပေးဖို့အတွက်တိုက်တွန်းခဲ့ပါတယ်။မက်ခရွန်အစိုးရဆင်းပေးဖို့ဆန္ဒပြသူတချို့ကတောင်းဆိုနေပေမဲ့သူ့အနေနဲ့သမ္မတတာဝန်ကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်ဆိုတာကိုလည်းအခိုင်အမာပြောကြားခဲ့ပါတယ်။ပင်စင်စားတွေအပေါ်အခွန်တိုးကောက်မဲ့အဆိုပြုချက်ဟာမမျှတဘူးဆိုတာကိုလည်းသမ္မတကအတိအမှတ်ပြုပြောပါတယ်။ပြင်သစ်ပြည်သူတွေကြားအထူးသဖြင့်ချေးလက်နေပြင်သစ်တွေကြားမှာအနှစ်40လောက်မကျေနပ်ချက်တွေကနေအခုလိုမျိုးဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပါတယ်။ပြင်သစ်နိုင်ငံမှာစီးပွားရေးနဲ့လူမှုရေးဆိုင်ရာအရေးပေါ်အခြေအနေကြားရောက်နေတယ်လို့လည်းကြေညာခဲ့ပါတယ်။လောင်စာဆီဈေးတွေကြီးလာတာကြောင့်ကုန်ဈေးနှုန်းတွေတက်နေတာကိုမကျေနပ်တဲ့ပြည်သူတွေကစိမ်းဝါရောင်ဝစ်ကုတ်အင်ဂျီဝစ်ဆန္ဒပြလှုပ်ရှားမှုတွေကိုလုပ်နေကြတာပါ။ဆန္ဒပြသူတချို့ကအကြမ်းဖက်ဖြတ်စည်းမှုတွေလည်းလုပ်ခဲ့ပါတယ်။ဒီဆန္ဒပြပွဲတွေကြောင့်ပြင်သစ်စီးပွားရေးဒေါ်လာတန်းထောင်ချီဆုံးရှုံးနေတယ်လို့အစိုးရကပြောပါတယ်။
BRICS လို့ခေါ်တဲ့ဥရောပသမဂ္ဂ EU ကနေပြည်ထောင်ငံခွဲထွက်ရေးကိစ္စမှာ EU နဲ့ရထားတဲ့သဘောတူညီချက်ကိုဆက်လက်ထိန်းထားနိုင်မှုအတွက်ပြည်ထောင်ဝန်ကြီးချုပ် Theresa May ဟာ Germany ဝန်ကြီးချုပ် Angela Merkel, Dutch ဝန်ကြီးချုပ် Mark Rutte တို့နဲ့ဒီကနေ့အင်္ဂါနေ့မှာဆွေးနွေးဖို့ရှိပါတယ်။မူလကလေးကဖျော်ဖျက်ဖြစ်နေခဲ့တဲ့ BRICS အိစအောက်လွတ်တော်မှာမဲခွဲဆုံးဖြတ်မဲ့အစည်းအဝေးကိုဝန်ကြီးချုပ် Theresa May ကမနေ့တနင်္လာနေ့မှာရက်ရွှေ့ဆိုင်လိုက်တဲ့အတွက်အခြေအနေပိုးပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်။ EU ထက်ကပြည်ထောင်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ် May ဟာ EU ကောင်ဆောင်တွေနဲ့လှပေါင်းများစွာညှိနှိုင်းဆောင်ရွက်ခဲ့ရတာပါ။လက်ရှိရထားတဲ့သဘောတူညီချက်တွေကိုပြန်ပြီးတော့ဆွေးနွေးညှိနှိုင်းဖို့ရည်ရွယ်ချက်မရှိဘူးလို့ EU ကောင်ဆောင်ဥက္ကဋ္ဌ Donald Tusk က Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။လာမယ့်ကြာတာတွင်နေ့မှာတော့ BRICS ကိစ္စဆွေးနွေးဖို့ EU ကောင်ဆောင်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။ပြည်ထောင်အောက်လွှတ်တော်မှာလည်းကြာအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက် Brexit အပေါ်လူတွေရဲ့ထောက်ခံမှုတွေညွန်နယ်လာနေတဲ့အပေါ်ဝန်ကြီးချုပ် Corinne ကလည်းအထိတ်တလန့်ဖြစ်နေချိန်မှာပဲ Brexit သဘောတူညီချက်ကိုလွှတ်တော်မှာမဲခွဲအတည်ပြုရဲ့အခုလို Yes Street ဆက်လိုက်တာဖြစ်ပါတယ်
။ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဘဏ္ဍာရေးဆိုင်ရာအကြီးအကဲကို American မှာတရားစွဲနိုင်ဖို့ဒီ American ကိုလွှဲပြောင်းပေးသင့်မသင့်ဆုံးဖြတ်စင်ကာလအတွင်းသူ့ကို Vancouver မြို့မှာရှိတဲ့ဒူဘိုင်အိမ်နှစ်ခုထဲကတစ်ခုမှာအကျဉ်းချုပ်ထားဖို့အတွက်ရှေ့နေကတရားရုံးမှာတင်ပြထားပါတယ်။မန်ဝမ်ဂျိုးကိုအာမခံပေးမပေးတရားရုံးမှာတနင်္လာနေ့ကကြားနာစမှာသူ့ရဲ့ရှင်နေကမန်ဝမ်ဂျိုကိုအကျဲချုပ်ထားစဉ်ထွက်မပြေးနိုင်အောင်လို့အစစ်မြင့်လုံခြုံရေးနည်းပညာတွေကိုသူတို့စရိတ်နဲ့အကုန်ခံတတ်ထားမဲ့အပြင်ဒေါ်လာတန်းနဲ့ချီအာမခံငွေပေးပါမယ်လို့တရားရုံးကိုတင်ပြလျှောက်ထားခဲ့တာပါဒါပေမဲ့ Huawei အကြီးအကဲဘက်မှ ကျေပြတ်များပြားတဲ့အခြေဆက်တွေရှိနေပြီးတော့ထွက်ပြေးနိုင်လောက်တဲ့အခြေအနေခိုင်ခိုင်မာမာရှိနေတယ်လို့တရားလိုရှိနေတွေဘက်ကငြင်းချက်ထုတ်ခဲ့ပါတယ်။မန်ဝမ်ကျိုးရှိနေဘက်ကတင်ပြချက်ကိုတရားသူကြီးကလက်ခံမခံဆိုတာဒီကနေ့မှဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။မန်ဝမ်ကျိုးကိုဖမ်းဆီးထားတာဟာအင်မတန်ဆိုးဝါးတဲ့လုပ်ရက်ဖြစ်တယ်လို့တရုတ်အစိုးရဘက်ကကန့်ကွက်ပြောကြားပြီးတရားခံအဖြစ်အမေရိကန်လွှဲပေးဖို့ဒီကနေဒါနိုင်ငံကိုတောင်းဆိုထားတဲ့အပေါ်ရုပ်သိမ်းပေးဖို့လည်းအမေရိကန်ကိုပြောကြားခဲ့ပါတယ်။အမေရိကန်ကအီရန်အပေါ်ကုန်သွယ်ရေးပိတ်ဆို့တန်းခတ်ထားတာကိုမန်ဝမ်ကျိုးကချိုးဖောက်တယ်လို့အမေရိကန်ကဆွဆွဲထားပါတယ်ရှင်
။တရုတ်တရားရုံးတစ်ခုက iPhone အမျိုးအစားအတော်များများကိုတရုတ်နိုင်ငံနဲ့ရောင်းချခွင့်ပိတ်ပင်လိုက်ပါတယ်။ iPhone ထုတ်လုပ်တဲ့ Apple ကုမ္ပဏီနဲ့ဖုန်းရုပ်မြင်သံကြားနဲ့ရေဒီယိုတွေထဲမှာအသုံးပြုရတဲ့ချစ်ပြားတွေထုတ်လုပ်တဲ့ American က Qualcomm ကုမ္ပဏီတို့ကြားညာနာမိုဘိုင်းကိစ္စနဲ့အငြင်းပွားနေတာကြောင့်အခုလိုရောင်းချခွင့်တားမြစ်လိုက်တာပါ။ Apple ကုမ္ပဏီထုတ် iPhone ဖုန်းအမျိုးအစားလေးခုကိုရောင်းချခွင့်နဲ့ချက်ချင်းပိတ်ပင်ပေးဖို့သူတို့ဘက်ကဖူချောင်မျိုးကတရားရုံးကိုဦးတက်လျှောက်ထားခဲ့တာလို့ Qualcomm ကုမ္ပဏီကပြောပါတယ်။iOS operation system အဟောင်းတွေသုံးထားတဲ့ iPhone 6s ကနေ iPhone 10တွေကိုတရုတ်နိုင်ငံနဲ့ရောင်းချခွင့်ချက်ချင်းရပ်ပေးဖို့ Qualcomm ကုမ္ပဏီကလျှောက်ထားခဲ့တာဖြစ်ပါတယ်။ Apple ကုမ္ပဏီဘက်ကလည်း operation system အသစ်တွေသုံးထားတဲ့ iPhone တွေတရုတ်နိုင်ငံထဲမှာဆက်ပြီးရောင်းချနေပါတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။တရုတ်တရားရုံးကအခုလိုထုတ်ပြန်လိုက်တဲ့အမိန်ဟာ California ပြည်နယ်ကနိပညာကုမ္ပဏီကြီးတစ်ခုကြားကာလရှည်ကြာအငြင်းပွားနေတဲ့တရားရေးဆိုင်ရာကိစ္စရပ်နောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့ညနေဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်အပြည့်အဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယသမ္မတရမ်နတ်ကိုဗင်ကဒီကနေ့ပြောကြားခဲ့ပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံခြင်းမှာအခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသမ္မတရုံးရဲ့ Twitter စာမျက်နှာတွေမှာဖော်ပြထားပါတယ်။အိန္ဒိယရဲ့အရှိမျော်မူဝါဒနဲ့အိမ်နီးချင်းနိုင်ငံဦးစားပေးမူဝါဒတွေအရမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပြီးမြန်မာနဲ့ဆက်ဆံရေးကိုအထူးအလေးထားတယ်လို့သမ္မတကိုဗင်ကသမ္မတဦးဝင်းမြင့်ကိုပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခြင်းမှာလည်းနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်နိုင်ငံတကာနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှအိန္ဒိယကအိမ်အလုံးရေ250ကုညီဆောက်လုပ်ပေးမဲ့အစီအစဉ်အရပထမအိမ်အလုံး50ကိုလည်းဒီကနေ့မြန်မာကိုလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံကတရားသူကြီးတွေနဲ့တရားရေးဆိုင်ရာတာဝန်ရှိသူတွေအရေးအသွေးမြင့်တင်နိုင်ဖို့အတွက်အိန္ဒိယနိုင်ငံကတင်ဒန်းပေးဖို့လဲသမ္မတနှစ်ယောက်တွေ့ဆုံခြင်းမှာသက်ဆိုင်ရာတာဝန်ရှိသူတွေလက်မှတ်ထိုးသဘောတူခဲ့ပါတယ်။တိုက်ပတ်တဲ့နည်းပညာဆိုင်ရာအကူအညီပေးရတဲ့အတွက်လဲနှစ်နိုင်ငံကြားသဘောတူခဲ့ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယသမ္မတခရီးစဉ်နဲ့တိုက်ပြီးတော့ရန်ကုန်နေပြည်တော်မန္တလေးနိုင်ငံတကာလေဆိပ်တွေကနေရောက်လာတဲ့အိန္ဒိယကမ္ဘာလှည့်ခရီးသွားတွေကိုဆက်ရောက်ဗီဇာထုတ်ပေးမယ်လို့မြန်မာအစိုးရကကြေညာခဲ့ပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံကြားမှဒီကြောက်ဖြူအထူးစီးပွားရေးဆောင်အပါအဝင်စီးပွားရေးဆိုင်ရာသဘောတူညီမှုကြီးတွေရရှိထားချိန်မှာဒေတာရင်းတရုတ်ရဲ့ဩဇာကြီးလာတာကိုချိန်ဝင်ရှာညှိနှိုင်းမှုအတွက်အိန္ဒိယသမ္မတကမြန်မာနိုင်ငံကိုလာရောက်တာလို့လေးလာသူတွေကသုံးသပ်နေပါတယ်။အိန္ဒိယသမ္မတဟာအိန္ဒိယအစိုးရထောက်ပံ့မှုနဲ့ဖွင့်ထားတဲ့စိုက်ပျိုးရေးသုတေသနဌာနနဲ့ BioRise စံသုတေသနဌာနတွေကိုနှစ်ဖက်မှသွားရောက်လေ့လာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမှာဒီရန်ကုန်မြို့ကအာဇာနည်ဗိမာန်မှာလွမ်းသူပန်းခွေချမဲ့အစီအစဉ်လဲပါဝင်ပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နေနေမှုဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိပါတယ်။ထရမ့်အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်လို့သာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုမှာပါ။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်ဆက်တဲ့လုပ်ရက်တွေအတွက်အရေးယူတင်တယ်ဆိုတာအင်ဗီရိုကိုအချက်ပြခြင်းတဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝိုင်းကိုကိုးကားပြီးတော့ ABC သတင်းမှာဖော်ပြထားပါတယ်။ဒီကနေ့အတည်ပြုဖို့ရှိတဲ့ဆုံးဖြတ်ချက်မှာထောင်နှံ9နှစ်စီချခံထားတဲ့ Riders သတင်းထောက်ကိုပါလုံးနဲ့ကိုကျော်စိုးတို့ကိစ္စကိုလည်းထက်တွင်အပြစ်တင်ထားတယ်လို့ ABC သတင်းကပြောပါရယ် Ranger တိုင်းနဲ့ချင်းနိုင်ငံတကာထပ်သွားရလောက်အောင်လူအခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတွက် Republican နဲ့ Democrat ထိတ်တန့်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ Ohio ပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chabot ကဒီကနေ့ချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းခဲ့တာဖြစ်ပါရယ် Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတွက်အခိုင်အမာတက်တည်ပြနိုင်ရင် တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားပါတယ်
။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဒီစစ်အုပ်ချုပ်ရေး၄နှစ်ကျော်ရှင်းသုံးလာတဲ့ထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကို2019ခုနှစ်နှစ်စန်းပိုင်းမှာကျင်းပတော့မှာပါ။ February 24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲကြေညာခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ဟာဒီထိုင်းနိုင်ငံမှာတားမြစ်ထားတဲ့နိုင်ငံရေးမဲဆွယ်စည်းရုံးမှုအမိန့်ကိုပယ်ဖျက်လိုက်ကြောင်းထိုင်းစစ်အစိုးရကကြေညာလိုက်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။နိုင်ငံရေးပါတီတွေရဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုခဲ့တဲ့ပြီးခဲ့တဲ့ September လကစပြီးတော့စစ်အစိုးရဘက်ကကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးလာနေတာဖြစ်ပါတယ်။ဘရင်စနစ်နဲ့စစ်တပ်ကိုထောက်ခံသူတွေနဲ့ဝန်ကြီးချုပ်ဟောင်းတွေဖြစ်တဲ့ Thaksin Shinawat နဲ့သူ့ရဲ့ညီမယင်းလက်တို့ထောက်ခံသူတွေကြားမှာဒီလမ်းပေါ်မှာထိတ်တိုက်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက် 2014 ခုနှစ်မှာထိုင်းစစ်တပ်ကအာဏာသိမ်းခဲ့တာပါ။ Thaksin နဲ့ယင်းလက်တို့နှစ်ဦးစလုံးကတော့ထိုင်းဝန်ကြီးချုပ်တွေအဖြစ်နဲ့2000ခုနှစ်နဲ့2014ခုနှစ်ကြားမှာတီးခြားစီတာဝန်ယူခဲ့ကြတာပါ။စစ်တပ်ကဖယ်ရှားခြင်းခံခဲ့ရတဲ့ Thaksin တို့မောင်နှမနှစ်ယောက်ဟာအကျဉ်ပြတ်ချစားမှုပြစ်ချက်နဲ့အပြစ်ပေးခံရမယ့်အရေးကတိမ်းချောင်ပြီးတော့ပြည်ပနိုင်ငံတွေမှာနေထိုင်နေကြတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဟာအရေးကြီးလာတဲ့အနေအထားကိုရောက်နေတဲ့အတွက်ပါတီအရေးကိုမကြည့်ဘဲအမေရိကန်ဒီမိုကရေစီစနစ်ကိုကာကွယ်စောင့်ရှောက်ကြဖို့လက်ရှိလွတ်တော်အမတ်တွေကိုဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာအငြင်းရှိတဲ့ကလာထက်ကိုရောက်လာနေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေနဲ့အစိုးရအဖွဲ့တွေအပြင်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးသူတို့အနေနဲ့ပြောဆိုဖို့တာဝန်ရှိလာပြီးဆိုပြီးလွတ်တော်အမတ်ဟောင်း44ဦးရဲ့ရေးသားချက်တွေကို The Washington Post သတင်းစာကြီးမှာမနေ့တနင်္လာနေ့ကဖော်ပြလိုက်တာပါတိတာရင်းနဲ့ကမ္ဘာမှာပဋိပက္ခတွေဖြစ်ပေါ်နေချိန်မှာပဲ2016အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်မှုတွေနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်နိုင်ခြေတွေကိုစုံစမ်းနေတဲ့ Mr. Robert Mueller ရဲ့စုံစမ်းသွေးရှိချက်တွေတခါဇန်နဝါရီလမှာအောက်လွှတ်တော်ကိုဒီမိုကရက်တို့ထိန်းချုပ်တဲ့အခါသမ္မတထရမ့်အစိုးရကိုစုံစမ်းကြရမယ့်ကိစ္စတွေဟာလည်းစင်ကိုချက်တွေဖြစ်တယ်လို့យေတာထားပါတယ
်အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးအင်္ဂါညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်။ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံထားရတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုပြန်လွှတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့မှာစုဝေးပြီးတော့ဆန္ဒပြတောင်းဆိုကြပါတယ်ကြိုတင်အကြောင်းကြားပြီးမှလုပ်တဲ့ဒီဆန္ဒပြပွဲကိုအာဏာပိုင်တွေဘက်ကတားဆီးဟန်တာတာမရှိပေမဲ့လို့ပိုစတာတစ်ခုမှရေးသားထားတာတွေဟာခွင့်ပြုချက်တင်တဲ့အထက်မှာမပါလို့ဆိုပြီးပြန်ဖြုတ်ခိုင်းခဲ့တယ်လို့ဆန္ဒပြပွဲဥဆောင်စီစဉ်သူတွေကပြောပါတယ်အကြောင်းစုံကိုတော့ VOA သတင်းတောက်နိုင်ကွန့်အိမ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါသမရောကိုအကြီးညူပြစ်စင်မှုပုံမှန်900နဲ့ဆွဲချက်တင်ပြီးကချင်တက်ကြွလှုပ်ရှားသူ၃ဦးကိုထောင်တန်6လစီနဲ့ငွေတန်ကျပ်9သိန်းစီအပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့လူထုဆန္ဒဖော်ထုတ်တာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်တူဖြစ်သူသောစွန်လွတ်တုဆန်ကပြောပါတယ
်ဒီစတာဖော်ထုတ်တဲ့ဒီကိစ္စမှာတရားတင်တဲ့ကောင်စားခံရတဲ့ဆရာဆရာမအပေါင်းရောအတွက်အမြန်ဆုံးတေးကြီးညာတော့ဖော်ထုတ်ရှိဖြစ်ပါလေပေါ့
ဒီကနေ့ဆန္ဒဖော်ထုတ်ပွဲကိုကချင်ပြည်နယ်မြကြီးနားမြို့မနောကွေးမှာကျင်းပပြုလုပ်တာဖြစ်ပြီးကချင်လူထုတွေလူမှုဖွဲ့စည်းတွေဘာသာရေးသင်းဖွဲ့တွေစုစုပေါင်းဥယျာဉ်9000နီးပါးတက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်ဆန္ဒပွဲမှာပါဝင်သူတွေဟာမြကြီးနားမြို့မနောကွေးကနေစတင်ခြေထပ်ပြီးမြို့တော်လျှောက်လှည့်လည်ဆန္ဒဖော်ထုတ်ပြီးနောက်မနောကွေးမှာပဲပြန်လည်စုဝေးကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုအာဏာပိုင်တွေကနှောက်ယှက်တာမရှိပေမဲ့လည်းခွေကျွေးချဲရယူစင်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးထားတာကိုဖြုတ်သိမ်းခိုင်းတယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်နောက်သူဖြစ်တဲ့တော်မရန်ဆန်ဒရာကပြောပါတယ
်။ဟောဆောင်တော်မူခဲ့တဲ့ပုံစံဆိုင်တဲ့ဒီထားတဲ့ဒီစိတ်ဆိုးရဲတဲ့လုံးမျိုးဆောင်ချက်မလေးရအတင်းလာသခိုင်းတော့လဲဆူရလာပေါ့နော်။အဲဒီနောက်ပိုင်းတော့အေးစီးလို့ပဲ
။တမရော်ကိုကြီးညူပြက်စီတဲ့ဆိုတဲ့ဆော့ဆော့ချက်နဲ့ကချင်တက်ကြွလှုပ်ရှားသူကိုလွမ်းဆောင်ကိုစော်ချက်နဲ့သော်နံဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကမြကြီးနားမြို့နယ်တရားရုံးကနေထောင်သားနဲ့ငွေတန်ချမှတ်ခဲ့တာပါ။တရားရုံးရဲ့ဒီပြည်ထောင်ချမှတ်မှုအပေါ်မကျေနပ်ပဲလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကကချင်လူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့မတ်ဆွတ်ဆိုင်တွယ်ဆိုင်းခွန်အောင်နဲ့ကိုဗရာမိုင်တို့ကလည်းမြကြီးနားမြို့နယ်ရဲတပ်ဖွဲ့မှူးကပုံမှန်စကူငိမ့်စုစီဥပဒေနဲ့အမှုဆက်ဖွဲ့ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တမတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့တရင်းစာရှင်းလင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကိုထောက်ပြပြီးတော့ကိုယ်လွမ်းဆောင်ပါဝင်၃ဦးကိုမြောက်ပိုင်းဆိုင်စစ်တနာချုပ်ကသမ္မတရာရှိသူကနေဆေးလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။ စီရီပတိပခတွင်ပိတ်မိပြည်သူတွေကိုကူညီပေးဖို့ကြိုးပမ်းသူတွေကိုအရေးယူတာဟာမဖြစ်သင့်ဘူးလို့ဆန္ဒဖော်ထုတ်ပွဲဝန်ရံသူလူသူအခြေပြုအဖွဲ့ဖြစ်တဲ့ Greenland အဖွဲ့တာဝန်ခံကိုနောင်လက်ကြံမော်ကခုလိုပြောပါတယ်
ဆရာမနောင်သူတို့ဆရာကောက်တို့ဆရာလင်းကျောင်းတို့ကမထက်ဖြစ်ကြမှာပိတ်မိနေတဲ့ပြည်သူတွေကိုသွားကူညီခြင်းဖြစ်တယ်ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုရသွားပြီးတော့ကူညီတာဖြစ်တယ်ဒီလိုမလိုလားအပ်တဲ့စစ်ကနေဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အနေအထားဆိုရင်ကျွန်တော်တို့မကောင်းလို့ဖြစ်နေတယ်ကျွန်တော်တို့ကချင်တမျိုးသားလုံးမှမဟုတ်ပါဘူးလေကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုကိုတတ်လတ်နိုင်တဲ့တဘောပဲ
လူမှုစာနာဖော်ထုတ်ရေးစီစဉ်ပြည်မြောင်ရေးကော်မတီအနေနဲ့ကစစ်ပွဲအတွင်းပိတ်မိပြည်သူတွေလွတ်မြောက်ဖို့ကြိုးပမ်းဆောင်ရွက်သူတွေပေါ်တရားမျှတမှုမရှိဘဲစီရင်ချက်ချခဲ့တဲ့ဆိုတဲ့မိဂျင်နာမျိုးနဲ့တရားရုံးကိုပြင်းထန်စွာရှုတ်ချကြသလိုထောင်လန်ချခံရသူတွေကိုချွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကိုလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကချင်ပြည်နယ်တွင်းမှာ2013ခုနှစ်ကစပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားတကြောပြန်စီရေးသင်းမှလာနေတာပါ။စစ်ပွဲကြောင့်သရုတ်မြန်မာနယ်စပ် KIU ထိန်းချုပ်နယ်မြေနဲ့အစိုးရထိန်းချုပ်နယ်မြေအတွင်းမှာစစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပါတယ်။ဒုက္ခသည်တွေအနေနဲ့မူလနေရာကနေသိမ်းရှောင်ထွက်ပြေးနေရတာ6နှစ်ကျော်လာပြီဖြစ်သလိုတိုက်ပွဲရှော့ချပြီးနိုင်ငံရေးရဆွေးနွေးဖို့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ KIU တို့ကြိုးစားနေပေမဲ့တည်တာတဲ့သိုးသက်မှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစစ်ရေးသင်းမာနေဆဲဖြစ်ပါတယ်။ KIU ကချင်လွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ငံအိမ်မှာရှင်အခုလိုမျိုးကချင်စစ်ပြေးဒုက္ခသည်အရေးလှုပ်ရှားသူတွေကိုထောင်ချအပြစ်ပေးနေချိန်မှာပဲကချင်စစ်ပြေးဒုက္ခသည်တွေရဲ့စားနပ်ရိက္ခာအရေးကရောဘလို့များအခက်ကြုံနေရပါသလဲဆိုတာကိုဆက်ပြီးတင်ပြပေးခြင်းပါတယ်။တရုတ်မြန်မာနယ်စပ်ဒေသကစစ်ပြေးဒုက္ခသည်9000လောက်ဟာရိက္ခာအခက်ခဲတွေတွေ့ကြုံနေရတဲ့အတွက်သူတို့ကိုအကူအညီပေးနိုင်မှုမြမငင်းညာရေးလုပ်ငန်းစဉ်မှာကူညီပေးနေတဲ့ Nippon Foundation နဲ့ဆွေးနွေးတာမှာတော့အကူအညီရနိုင်တဲ့အခြေအနေမရှိတဲ့အကြောင်းကချင်နှစ်ချင်းခရီးအသင်း KBC ရဲ့အတွေ့အမှုကပြောပါရယ် KBC အနေနဲ့ကချင်စစ်ပြေးဒုက္ခသည်တွေကိုထောက်ပံ့မှုတွေပုံမှန်ပြန်ပြီးပေးနိုင်မှုအရေးစ조사နေပြီးတော့ဒီလကုံလောက်မှာတော့အဆင်ပြေနိုင်ပွဲရှိတယ်ဆိုပြီးတော့မျှော်လင့်တယ်လို့ပြောပါရယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါရယ
်ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာလိုက်စာဒေတာဘက်ကိုတရုတ်နိုင်ငံဘက်ကစာတင်ပို့တာကန့်တတ်လိုက်တာကြောင့်ဒုက္ခသည်9000လောက်ဟာဒီအပိုင်းတွေအတွင်းမှာရိက္ခာအခက်ခဲနဲ့တွေ့ကြုံနေရတာဖြစ်ပါတယ်ဒီခက်ခဲကိုဖြေရှင်းနိုင်ဖို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒီလ10ရက်နေ့မှာ Nippon Foundation နဲ့မြကြီးနားမြို့မှာဆွေးနွေးခဲ့ရမှာအကူအညီရရှိဖို့မဖြစ်နိုင်ကြောင်း KBC အတွေ့အမှုဒေါက်တာ Clark Samson ကအခုလိုပြောပါတယ
်ဒီ Nippon Foundation ကဒီကဒီ LCA အဖြစ်ခရစမထိုးတဲ့နေရာမှာဘလို့ကအကူအညီဘလို့ policy မရှိဘူးတဲ့ဒါကြောင့်သူတို့ကတော့အဖြစ်ခရစလမ်းမှာထိုးပြီးမှပဲကွန်ပျူတာကိုလုပ်နိုင်မယ်ဆိုတာဥက္ကဋ္ဌကဒီဘုံဥက္ကဋ္ဌကပြောသွားတယ်ဆိုတော့ကျွန်တော်တင်နေဘာမှကိုမျိုးလင်းချက်မရှိဘူးက
ပြုနိုင်ငံဘက်ကဒီလကုန်ပိုင်းလောက်အထိကန့်သက်ထားပွဲရှိပြီး KBC အနေနဲ့ရင်ကအတိုင်းကူညီတာတွေကိုဆက်လက်ဆောင်ရွက်ဖို့ကြိုးစားသွားမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်အဲအခုလောလောဆယ်ဆယ်ဟုတ်တယ်ကွန်ပျူတာအားလုံးပိတ်ထားတယ်ဆိုတော့အဲမှာပါသွားတာပေါ့အဲဒီဒီဇင်ဘာလလောက်လောက်ကုန်လောက်ချိပိတ်တယ်လို့ပြောတယ်အဲကျွန်တော်တို့ကတော့ကို UN ရဲ့ဟိုအထောက်ပံ့နဲ့ပဲဆက်ပြီးမှအဲ့ဒါကိုမျိုးပေါ်တော့ဆက်ပြီးပုံမှန်လုပ်သွားမှာပဲပါကြတာ
တရုတ်မြန်မာနယ်စပ်ဒေသကဒုက္ခသည်စခန်းတွေကို HPA Health Poverty Action ခေါ်နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကတာဝန်ယူပြီးရိက္ခာထောက်ပံ့ပေးနေတာဖြစ်ပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ကျိုးပြည်ဘက်ကနေရိခာတင်ပို့မှုအခက်အခဲဖြစ်ပေါ်နေတဲ့အပေါ်မှာအခုလိုပြောပါတဲ
့။အဲ့ဒီတပ်ဖွဲ့မှာဆန်းင်းနဲ့လမ်းမှာပေါ့နည်းနည်းအခက်အခဲရှိလို့စားတော့တည်ပြတ်သွားတယ်လို့ရှားရပါလေ။ဒါမှအမူအချင်းကတော့ကျိုးပြည်ကလည်းဒီဆန်းတင်ပို့ဝေယူဖို့ခုတ်ထားတဲ့ဆိုတဲ့အမွာတော့ရှိပါလေ။ဒါမှလက်တွေ့ပိုင်းမှာဒီနေ့ပို့တဲ့လမ်းကျောပေါ့နော်လမ်းကျောပေါ်မှာသူတို့ညှိနှိုင်းတဲ့နေရာမှာများနည်းနည်းတိုးနေသလားပေါ့အလုံးပိတ်ပင်တော့မဟုတ်တော့ဘူးအဲ့လိုပဲကျွန်တော်ကြားမိပါတယ
်ဝူကျိုင်းစခန်းကတာဝန်ရှိသူတဦးကတော့အော်တိုဘာလလောက်ကစတင်ပြီးပုံမှန်ရိက္ခာပေးတာတွေညော်နေခဲ့ကြောင်းနဲ့လောလောဆယ်မှာတရုတ်နိုင်ငံဘက်ကအသင်းတော်တချို့ကထောက်ပံ့ထားကြောင်းပြောပါတယ်လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုသူကအခုလိုပြောပါတယ်အ
ော်တိုဘာလကျတော့ကျွန်တော်တို့ဒီนี่สิงายมาตะคาตะคาอยู่นี่เอ่อทุกเรื่องอติปิติเอริเช่นมาจ้ะတော့มีปีที่แล้วที่ใช่เคสนี้25ปีที่ติดเตาะติดเนี่ยสิงายอติเอ่อซ้าสุคือเนี่ยไปนี่ไปตอนนี้จ้ะ အခုကျတော့ကျွန်တော်တို့ကဒီနည်းနည်းပါးပါးလာတင်ပြီးတဲ့ဟာကိုဝေမြတ်မြတ်သားနေရတယ်။မတော့မငှရှိတော့ဒီကျွာကျတော့ဆန်ကြီးစစ်ကြရဲ့လူရှိတယ်ဒီကျွာကျတော့ဂျုံခေါက်ဆဲကြီးတက်နေတော့ရေစားပြီးမှအဖြစ်ရှင်တန်ကြီးကိုမကြည့်စားပြီးအဖြစ်ရှင်နေရတယ်
ကျုံမြမနေဆက်ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေအတွင်းမှာဒုက္ခသည်စခန်းပေါင်း20ကျော်ရှိပြီးစုစုပေါင်းလူဦးရေ9000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီဒုက္ခသည်တွေဟာ2012ခုနှစ်အစိုးရတက်မတော်နဲ့ KIA အကြားတကြောပြန်ပြန်လည်ဖြစ်ပွားတဲ့စစ်ပွဲကြောင့်တင်းရှောင်လာသူတွေဖြစ်ပါတယ်။ဒီကနေ့အချိန်ထိတော့အစိုးရနဲ့ KIO အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာထင်ရှားတဲ့တိုးတက်မှုတွေမရှိသေးသလိုဒုက္ခသည်တွေနေရပြန်ရေးဟာလည်းမျှော်လင့်ဖို့ခက်ခဲနေစေရှိပါတယ်
မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှူးဆော်ခဲ့တဲ့နောက်တိုင်းသာဒေသတွေထူးဖြစ်တော့ပြိပခဒေသမှာရှိတဲ့လေလုတ်သူတောင်သူတွေရတက်မအီဖြစ်ခဲ့ရပါတယ်။တိုင်းသာတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအတန်ကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြရပါလဲ။ဒီကြောင့်နဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူတဲ့သရရှင်တွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သရရှင်တွေကိုကြိုဆိုပါရစေ။
တင်ဆက်မဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာတောတာရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ဦးတန့်ရဲ့အရေးခင်ဖြစ်ခဲ့တဲ့44နှစ်ပတ်လည်နေ့အကြောင်းကိုတင်ပြပေးကြပါမယ်။ကုလသမဂ္ဂအတွင်းမှုချုပ်ဦးတန့်ကွယ်လွန်သွားပြီးတဲ့နောက်မှာတော့သူ့ရဲ့ဇာပနအခမ်းအနားကိုအကြောင်းပြပြီးတော့အရေးခင်ဖြစ်ခဲ့တာဟာဆိုရင်44နှစ်ပြည့်သွားပါပြီ။ဒီမိုကရေစီလှုပ်ရှားမှုတွေတဲ့အရေးပါတဲ့အရေးခင်တစ်ခုဖြစ်ပေမဲ့လို့ဒီကနေ့အထိကတော့စစ်မှန်တဲ့ဒီမိုကရေစီမရရှိသေးဘူးလို့ဦးတန့်အရေးခင်မှာပါဝင်ခဲ့သူအဲ့ဒီအချိန်တုန်းကကျောင်းသားမျိုးဆက်ဟောင်းတွေကပြောဆိုလိုက်ပါတယ်။ဒါအပြင်ဦးတန့်အမတ်တရအခမ်းအနားတွေကိုအစိုးရကဥဆောင်ကျင်းပပေးဖို့ကိုလည်းကျောင်းသားမျိုးဆက်ဟောင်းတွေကတောင်းဆိုကြပါတယ်ဒီကနေ့ကြာရောက်တဲ့ဦးတန့်အရေးခင်နှစ်ပတ်လည်နေ့အကြောင်းကိုတော့ကိုစီသူကစူးစီးတင်ပြထားပါတယ
်ဦးတန့်အရေးခင်44နှစ်မြောက်နှစ်ပတ်လည်နေ့မှာအဲ့ဒီအရေးခင်မှာပါဝင်ခဲ့သူနိုင်ငံရေးတကြွလှုပ်ရှားသူတွေကကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းဦးတန့်ရဲ့ရုပ်အလောင်းထားရှိရာဦးတန့်ကိုဗိမှန်ကိုတွားရောက်ဂါရဝပြုကြပေမဲ့တခန်းတနာဂုံပြုရတာမျိုးမဟုတ်ပဲတော့ပိတ်ထားတဲ့ကိုဗိမှန်ရှိမှာကိုအစီစဉ်နဲ့ကိုပဲအလင်းတင်တယ်လို့ဂါရဝပြုကြရပါတယ်လက်ရှိဒီမိုကရေစီအစိုးရအနေနဲ့ဥတ္တန်အရေးခင်းလို့အမတ်တရနေမျိုးမှာဥတ္တန်ကုဘိမှန်ကိုအတိမတ်ပြုတ်ပေးဖို့ကျောင်းသားမျိုးဆက်တွေကတောင်းဆိုကြပါလေ1984ဥတ္တန်အရေးခင်းမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းဦးကျော်အောင်ပြောတာကတော့
ဒီခင်းမှာလည်းဒီမိုစီဘက်တော်သားတွေဖြစ်တယ်ခင်ဆွဲဖြစ်တယ်ပုံကိုယ်တွေကသူ့ရဲ့ကျေးဇူးတရားကိုသိဖို့လို့သူ့ရဲ့ဂုဏ်မှုတွေကိုနားလည်သိရှိဖို့လို့တယ်ဒါပေမဲ့နားလည်မသိရှိဘဲနဲ့ဟာလာကူကိုတော့ကဒီနေရာလေးရခဲ့တာတော့မှကိုတို့တိုက်ပွဲဝင်ခဲ့လို့ကျောင်းသားလေးဆုံးလို့ဆန်းနဲ့တိုက်ပွဲဝင်လို့လူညာရက်ကရခဲ့တာရင်တော့ဆိုဦးလေးဝင်းရဲ့သဘောရဆိုကြံတော့မှမထင်မရလေးနှုတ်နိုင်မှာအဲ့တော့တိုက်ပွဲဝင်ခဲ့တော့ရခဲ့တဲ့နေရာလေးကိုတော့မှဒီနေ့ဒီမူကြီးရမှာထိုက်ရတဲ့အတိမတ်ပြူတော့ခန္ဓာမလုပ်ပြနိုင်ဘူးခန္ဓာကြီးဒီမှာလုပ်ခွင့်ကိုတော့မရခဲ့ဘူးဒါတို့အမြဲတမ်းဝမ်းနေကြကောင်းတယ်ပေါ့နော
်ဦးတန့်လိုကပအထင်ကရမြန်မာလူမျိုးတယောက်ရဲ့ဂုဘိမှန်ကိုမျိုးဆက်သစ်တွေသိရှိနိုင်ဖို့တခန္ဓာနာဖွင့်လက်ထားတဲ့လေဂုဘိမှန်ကိုလာရောက်တဲ့အထက်ကတဦးဖြစ်သူဦးတင်အောင်ကပြောပါတယ
်အခုဒီအစိုးရလက်ထက်မှာတော့ဒီလိုမျိုးကပမှာဗမာလူမျိုးတယောက်ကလောက်တာဝန်ကြီးကြီးတွေယူခဲ့တယ်နောက်တော့တတိယကဘာစစ်လို့ဖြစ်မဲ့ဟာမျိုးကနေတော့ကဲတင်ခဲ့တဲ့ကရသူကဘာကုလသမဂ္ဂအထွေထွေမှုရုပ်တရောက်ကိုနော်အရင်နဲ့ပေါ့ဒီဗမာပြည်မှာဒီလိုမျိုးဗမာပြည်ကလူဖြစ်ခဲ့တဲ့ဂုံယူဝင်ကြွားစာနဲ့ရှိခဲ့တဲ့ဆိုတဲ့ဟာကိုဂုံယူဝင်ကြွားရင်းနဲ့ပဲဒီဟာကြီးကိုဖွင့်လှစ်ပြီးတော့ပေါ့နော်တခန်းတနာနဲ့ထားတဲ့လို့ထင်တယ်ပေါ့နော်ဒါတော့အခုအဲ့လိုဒီလိုမျိုးဖြစ်နေရတော့စိတ်မကောင်းအင်ပတန်မှဝန်းနေစွာပဲစိတ်မကောင်းကြတကယ်တမ်းကျတော့ဒီပုဂ္ဂိုလ်ကြီးကတကယ်အင်ပတန်ထုံးကျင်းပြတဲ့ပုံကိုကြီးပါကျင်းပြတဲ့ပုံကိုကြီးကဟိုစားပေါ့နော်ဟိုဂုံပြုတ်မခံရပဲနဲ့ဒီလိုပေါ့နော်တော်လေးခက်ခဏတော့ဒါမဖြစ်သင့်ဘူးလို့ထင်တယ်လေဦးအနေနဲ့တော့
ဦးတန့်အရေးခင်းနှစ်ပတ်လည်အနေနဲ့ဦးတန့်ကုဘိမှန်ရှိအခမ်းအနားလှုပ်ခွင့်ကိုကြိုတင်ခွင့်တောင်းခဲ့ပြီမဲ့မိသားစုနဲ့တက်ဆိုင်ရာကခွင့်မပြုခဲ့ဘူးလို့အမတ်တရပွဲစီစဉ်သူတွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးအတိအကျသိရဖို့အတွက်ဦးတန့်ရဲ့ကျန်းရဲသူမိသားစုဝင်တွေနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့လည်းအဆက်အသွယ်လုပ်လို့မရခဲ့ပါဘူး ဥတ္တနိပတ်လည်းနေ့အခမ်းအနားတွေကိုတော့ရန်ကုန်မြို့နေရာတချို့မှာကိုယ်စီစဉ်တဲ့ကိုကျင်းပခဲ့ကြပါတယ်။မရန်ကုန်မြို့နယ်ပေါ့စီတီကျောင်းတိုက်မှာလှုပ်တဲ့အထိမ့်မှတ်ပွဲမှာရခိုင်နစ်တွေကလို့ပဲ84ကျောင်းသားမျိုးဆက်တွေနဲ့နိုင်ငံရေးလှုပ်ရှားသူတချို့တက်ရောက်ကြပါတယ်။အစိုးရတောင်းရှိသူတချို့ကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့ဘူးလို့အထိမ့်မှတ်နိပတ်လည်းအခမ်းအနားစီစဉ်သူတွေကပြောပါတယ်။အာနာရှင်စန့်ကျင်ရေးနဲ့ဥတ္တန်ဇာပနာကျင်းပရေးတမိုင်းအထင်ကြီးအဖြစ်ပြက်တွေကိုမျိုးဆက်သစ်တွေတရှိနိုင်ဖို့နဲ့ဒီမိုကရေစီပြည်ပြန်အောင်ပေါ်ထွက်နိုင်ဖို့ရည်ရွယ်ပြီးတော့ဒီလိုအထိမ့်မှတ်ပွဲတွေကိုကျင်းပတာဖြစ်တယ်လို့ဥတ္တန်အရေးခင်မှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်ဒေါက်တာလှမြင့်ကပြောပါတယ
်ဒီဒီမိုစီရာကောင်းရမယ်ရနေတယ်လို့ထင်ောက်ထင်ပါတော့တကယ်တော့ကျွန်တော်ဒီမိုစီလည်းမရသေးပါဘူးဆက်လက်ပြီးတော့တိုင်ပွဲဝင်ရအောင်မှာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခေတ်ဆက်ဆက်လှုပ်ရှားခဲ့တဲ့နိုင်ငံရေးနဲ့ပတ်သက်လို့လှုပ်ရှားမှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေပြီးတော့တတ်နိုင်ကြတော့ကျွန်တော်တို့အသက်အရွယ်ကြီးပြီးပြီနဲ့သမိုင်းရောက်တော့ပျောက်မှာမဟုတ်ပါဘူးသို့တော့သမိုင်းရောက်မပျောက်ပြီမဲ့ဒီလိုခန္ဓာကျင်းပါတဲ့ဥစ္စာတွေကပျောက်ကွယ်သွားမှာတော့ကျွန်တော်တို့စိုးပါဒါကြောင့်မို့ဒီလိုခန္ဓာတွေကျင်းပါပြီးတော့မြေသရိယာနေဖို့ကျွန်တော်တို့လက်စိတ်ကမ်းလူငယ်တွေကိုကျွန်တော်တို့ကလို့ပုံပြောင်းတောင်းပန်ပေးခြင်းနဲ့ဆန္ဒတော့ကျွန်တော်တို့အများဆုံးရှိပ
ါဥဒ္ဒဟာတတရမြောက်ကုလသမဂ္ဂအတွင်းမူချုပ်ဖြစ်1962ခုနှစ်ကနေ1982ခုနှစ်အထိစနစ်ကြတာဝန်ထမ်းဆောင်ခဲ့တဲ့အာရှတိုက်ကပထမဆုံးကုလသမဂ္ဂအတွင်းမူချုပ်ဖြစ်ပါတယ်။သူ့တပ်တန်းအတွင်းကျူဘာဒုံးကျည်အရေးကိစ္စနဲ့ကွန်ဂိုပြည်တွင်းစစ်ပွဲတွေကိုပြည်လည်အောင်စ조사ဖြေရှင်းခဲ့တာကြောင့်အထူးကခြေကျူးခံရသူပါ1984ခုနှစ်သူ့ကွယ်လွန်ချိန်မှာသူ့ရဲ့ကြံရစ်တဲ့ရုပ်အလောင်းကိုမြန်မာနိုင်ငံကိုပြန်တယ်လာပြီးတော့နိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုတချို့ကိုအဲ့ဒီချိန်ကအာဏာရှင်ဦးနေဝင်ကငင်းဆန်ခဲ့တဲ့အတွက်တက္ကသိုလ်ကျောင်းသားတွေကသဘေးမောက်ဆန္ဒပြပြီးတော့ဥတ္တန်ရုပ်အလောင်းကိုလူယူခဲ့တာကြောင့်တမိုင်းမှာထင်ရှားတဲ့ဥတ္တန်ရေခင်ဖြစ်ခဲ့ရတာပါအဲ့ဒီရေခင်ကာလအတွင်းចောင်းသားလူငယ်ထောင်နဲ့ချီအဖမ်းခံခဲ့ရပါတယ်တရားဝင်ထုတ်ပြန်ချက်တွေအရတည်ဆုံးသူ18ဦးထက်မနည်းရှိပေမဲ့တည်ဆုံးသူအရေအတွက်အဲ့ဒီထက်ပိုများမယ်လို့ခန့်မှန်းခဲ့ကြပါတယ်ခင်ဗျာ
ကိုစီတူပါရှင်အင်ကာညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိထိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မုံကတလဲကြီးညာပေးပါမယ
်ပြည်ထောင်နိုင်ငံမြို့တော်တော်များများမှာဒီသတင်းလေးပတ်ကြားဆန္ဒပြပွဲတွေရှိခဲ့ပြီးတဲ့နောက်သမ္မတအမန်နျူအယ်မက်ခရွန်ကစီးပွားရေးဆိုင်ရာဂတိကဝတ်တချို့ပေးခဲ့ပါတယ်သူ့ရဲ့ပြောစကားတွေကြောင့်ပြည်သူတွေထိခိုက်ခဲ့ရတဲ့အပေါ်တာဝန်ယူပါတယ်လို့လည်းသမ္မတကတနင်္လာနေ့ညတော့ကနိုင်ငံကိုရုပ်မြင့်တန်ကြားပေါ်ကနေမိန့်ခွန်းပြောကြားခဲ့တာပါသူ့အနေနဲ့သမ္မတတာဝန်ကိုဆက်ပြီးတော့ထမ်းဆောင်သွားမှာဖြစ်တယ်ဆိုတာကိုလည်းအခိုင်အမာပြောကြားခဲ့ပါတယ်ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီထောက်ခံအတည်ပြုချက်ရရှိအောင်စူးစမ်းနေတဲ့ဝန်ကြီးချုပ်ထရီဇာမေဟာဒီကနေ့ Netherlands နဲ့ Germany နိုင်ငံတွေကိုတွားရောက်ပြီးတော့ဒီကိစ္စနောက်ထပ်ညှိနှိုင်းနိုင်ရေးဆွေးနွေးနေပါတယ်သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းခဲ့ပြီးတဲ့နောက်မှာဒီသဘောတူညီချက်တွေအပေါ်အများထောက်ခံမှုရနိုင်ဖို့အတွက်ဝန်ကြီးချုပ်မေကအခုလိုအားထုတ်ကြိုးပမ်းနေတာဖြစ်ပါတယ်စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်အပြည့်အဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှရောက်နေတဲ့အိန္ဒိယသမ္မတ Ramnath Kovind ကဒီကနေ့ပြောကြားခဲ့ပါတယ်။နေပြည်တော်မှသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့နဲ့တီးကြစီတွေ့ဆုံစဉ်မှာအခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသမ္မတရုံးရဲ့ Twitter စာမျက်နှာတွေပေါ်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိမ်နှင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အတွက်အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။ဆေးအုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာတော့ဖေဖော်ဝါရီလ24ရက်နေ့ကျရင်အထွေထွေရွေးကောက်ပွဲကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာလိုက်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာညက်နေခြင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blunders ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညက်နေခြင်းအတွက်အစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington,